အိန္ဒိယနိုင်ငံမှာနယူးဒေလီမြို့တော်အပါအဝင်နေရာအများအပြားကိုတိုက်ခိုက်ဖို့စီစဉ်နေတဲ့အယ်ကိုင်ဒါစစ်သွေးကြောင့်9ဦးကိုဖမ်းဆီးခဲ့တယ်လို့အိန္ဒိယအမျိုးသားစုံစမ်းထောက်လှမ်းရေးအဖွဲ့ NIA ကစနေနေ့မှာကြေညာပါတယ်။အဲ့ဒီတည်းက6ဦးကိုအိန္ဒိယနိုင်ငံအရှေ့ပိုင်းအနောက်ဘင်္ဂလားပြည်နယ်မှာဖမ်းမိခဲ့တာဖြစ်ပြီးကျန်တဲ့3ဦးကိုတော့တောင်ပိုင်းကေရလာပြည်နယ်မှာဖမ်းမိခဲ့တာဖြစ်တယ်လို့ NIA ကဆိုပါတယ်။ဒီလူတွေဟာပါကစ္စတန်ကအားပေးနေတဲ့အယ်ကိုင်ဒါအဖွဲ့နဲ့ပတ်သက်တယ်လို့လည်းပြောပါတယ်။ပါကစ္စတန်နိုင်ငံရဲ့ယုံကတော့ဒီဖြစ်ရပ်ပေါ်မှာချက်ချင်းတုံ့ပြန်ပြောကြားဖို့ညှင်းဆန်ခဲ့ပါတယ်။ပါကစ္စတန်နိုင်ငံဟာစစ်သွေးကြော်တွေကိုရုပ်ဥတုအရထောက်ခံအားပေးနေတယ်ဆိုတဲ့အချက်ကိုမကြာခဏညှင်းဆန်လို့ရှိတာပါ။အိန္ဒိယဟာမွတ်စလင်အများစုနေထိုင်ရာကက်ရှမီးယားနယ်နဲ့ကျန်နေရာအနှံ့မှာစစ်သွေးကြော်တွေကိုအရှိန်မြှင့်တိုက်ခိုက်နေတာဖြစ်ပြီးမနှစ်တုန်းကဆိုရင်ကက်ရှမီးယားနယ်ကအယ်ကိုင်ဒါအဆက်အနွယ်စစ်သွေးကြော်ခေါင်းဆောင်တဦးကိုတုတ်တင်ခဲ့တဲ့အတွက်အဲ့ဒီဒေသမှာကန့်ကွက်ဆန္ဒပြမှုတွေပေါ်ခဲ့ပါတယ်။စစ်သွေးကြွ9ဦးကိုရဲကထိန်းသိမ်းထားပြီးဆက်လက်စစ်ဆေးနိုင်မှုအတွက်ရုံးထုတ်သွားမယ်လို့ NIA ကပြောကြောင်း Rider သတင်းမှဖော်ပြပါတယ်ခင်ဗျာ။